အမေရိကန်ဆိုးရွားရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။ကာကွယ်ရေးဆိုင်ရာအကြီးအကဲတွေဟာဘယ်အချိန်မဆိုအချိန်တိုင်းပြည့်စုံဆွေးနွေးသင့်ပါတယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဒုံချန်းနဲ့စင်ကာပူနိုင်ငံမှာတွေ့ဆုံခဲ့အပြီးမှာအမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်ကပြောဆိုခဲ့ပါတယ်
There's no substitute for open lines of communication to avoid misunderstandings.
ဘာမှမတွေ့ချင်မိတာတွေနားလည်မှုလွဲမလာတွေကိုရှောင်ရှားနိုင်ဖို့ဆက်သွယ်ရေးလမ်းကြောင်းဖွင့်ထားတဲ့နည်းလမ်းကလွဲပြီးအခြားနည်းလမ်းမရှိပါဘူး။ကျွန်တော်အမြဲပြောခဲ့သလိုပါပဲတွေးဆောင်ဆွေးနွေးရေးဟာအရေးကြီးပါတယ်။ဒါဟာတကယ်လိုအပ်တဲ့အရာတစ်ခုပါ
။စစ်ဘက်ဆိုင်ရာခေါင်းဆောင်နှစ်ဦးဟာမေလ31ရက်နေ့စင်ကာပူနိုင်ငံရှန်ဂရီလာကာကွယ်ရေးညီလာခံပြင်ပမှာလူချင်းတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒါဟာတရုတ်နဲ့အမေရိကန်အကြား၁၈လအတော်အတွင်းကာကွယ်ရေးဆိုင်ရာတာဝန်ရှိသူတွေပထမအဦးဆုံးအကြိမ်တူချင်းတွေ့တာပါ။ယူတာပွင့်လင်းမှုရှိတဲ့ဆွေးနွေးပွဲလို့ဝန်ကြီးအော့စတင်ကပြောပါတယ်။အခြားကိစ္စရပ်တွေအပြင်ထိုင်ဝမ်သမ္မတအသစ်ရွေးချယ်ပြီးနောက်တရုတ်ရဲ့ရန်လိုတဲ့အပြုအမူတွေနဲ့ပတ်သက်ပြီးစိုးရိမ်ချက်တွေကိုလည်းဝန်ကြီးအော့စတင်ကဆွေးနွေးပြောဆိုခဲ့တယ်လို့ပင်တဂွန်စစ်ဌာနချုပ်ကထုတ်ပြန်ပါတယ်။အမေရိကန်အနေနဲ့တရုတ်ပြည်တပီတဲ့မူကိုယ်တော်ဆက်လက်ကင်ဆွဲထားကြောင်းနဲ့ထိုင်ဝမ်ရေလက်ကြားတည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးဟာအရေးကြီးကြောင်းကိုလည်းဝန်ကြီးအော့စတင်ကအလေးထားဆွေးနွေးခဲ့ပါတယ်။နိုင်ငံတကာဥပဒေတွေနဲ့အညီလွတ်လပ်စွာရေကြောင်းသွားလာခွင့်ကိုလေးစားလိုက်နာဖို့လိုအပ်ပြီးအထူးသဖြင့်တော့တောင်တရုတ်ပင်လယ်ပြင်အတွင်းမှာဖြစ်ကြောင်းဆွေးနွေးခဲ့ပါတယ်။ဒါအပြင်အမေရိကန်ပြည်ထောင်စုအနေနဲ့နိုင်ငံတကာဥပဒေတွေအရခွင့်ပြုထားတဲ့ဘယ်နေရာကိုမဆိုလေရင်ပြန်တန်းတာတင်မော့ခုံမောင်းတာတွေကိုတာဝန်ယူမှုရှိရှိလှုပ်ဆောင်သွားမှာဖြစ်တယ်လို့လဲဝင်ကြီးအော့စတင်ကပြောဆိုခဲ့ပါတယ်။နိုင်ငံအကြီးအငယ်မရွေးဘယ်နိုင်ငံမဆိုသူတို့ရဲ့ရေပိုင်နဲ့ကိုလိုအပ်တယ်လို့အသုံးချနိုင်ပါတယ်။ဒါအပြင်နိုင်ငံတကာဥပဒေတွေရဲ့ခွင့်ပြုချက်နဲ့အညီလွတ်လပ်စွာရေချောင်းသွားလာခွင့်ရှိပါတယ်လို့ဝင်ကြီးအော့စတင်ကတွေ့ဆုံဆွေးနွေးခဲ့စဉ်ထပ်မံအတည်ပြုပြောဆိုခဲ့ပါတယ်။
We all share an interest in ensuring that the South China Sea remains open.
တောင်တရုတ်ပင်လယ်ပြင်အတွင်းလွတ်လပ်စွာသွားလာနိုင်ရေးဟာကျွန်တော်တို့အားလုံးရဲ့အကျိုးစီးပွားဖြစ်ပါတယ်။ဒီဒေသငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးဟာတစ်ကမ္ဘာလုံးအတွက်လည်းအရေးကြီးတဲ့ကိစ္စပါ
။အမေရိကန်ပြည်ထောင်စုကလိုလားတဲ့တရုတ်နဲ့ဆက်ဆံရေးဟာပြိုင်ဆိုင်မှုကိုအခြေခံတဲ့ဆက်ဆံရေးမျိုးဖြစ်ပါတယ်။ရန်လိုတဲ့ဆက်ဆံရေးမျိုးမဟုတ်ပါဘူး။ဒါပေမဲ့မျှော်လင့်တဲ့အနေအထားတွေကိုရှင်းရှင်းလင်းလင်းရှိအောင်တော့လုပ်ရမှာပါလို့လဲအမေရိကန်ကာကွယ်ရေးဝန်ကြီးအော့စတင်ကပြောဆိုခဲ့ပါတယ
် The issues that we see that are very very troubling and if we have
ကျွန်တော်တို့တွေ့မြင်နေရတဲ့ကိစ္စရပ်တွေကတော့အတော်ကိုပြဿနာရှိပါတယ်ဆက်သွယ်ဆွေးနွေးရေးလမ်းကြောင်းတွေဖွင့်ထားတယ်ဆိုရင်တော့ဒီကိစ္စတွေကိုအဲ့ဒီလမ်းကြောင်းတွေကနေတဆင့်ဆွေးနွေးဖြေရှင်းနိုင်ကြမှာပါ
တွက်ချက်မှုလွဲမှားတာတွေနဲ့နားလည်မှုလွဲမှားတာတွေမဖြစ်စေဖို့ကမ္ဘာအင်အားကြီးနိုင်ငံတွေရဲ့ခေါင်းဆောင်တွေအနေနဲ့အတူတကွဆက်လက်လှုပ်ဆောင်ဖို့လိုအပ်ပါတယ်လို့လည်းဝန်ကြီးအော့စတင်ကပြောဆိုခဲ့ပါတယ်။ပြောဆိုဆွေးနွေးမှုတိုင်းကတော့ပျော်ရွှင်ဝမ်းမြောက်စရာတွေမဖြစ်နိုင်ပါဘူး။ဒါပေမဲ့လည်းကျွန်တော်တို့တစ်ဖက်နဲ့တစ်ဖက်ဆက်ပြီးဆွေးနွေးပြောဆိုနေဖို့လိုအပ်ပါတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်ကပြောဆိုခဲ့ပါတယ်။
အမေရိကန်ဆိုးရွားရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြပါပြီ။